ana me kubo ada sale ata kunya wala la ba ata chang tach ne chang la ga ma bi so ni da ga to yo no no ji ji ha sa me ya no yo ga ji ta de chang sa ta ya me so ni chang win phi chin ne na me ni me ga ta de pi ya de na ga ni me ga chin na lai chi ji de ya ta de chang ni nyan ya ba ni ti chang ni
ဟုတ်ကဲ့မဆိုင်ပါသတိယဗန်လိတိုင်းတရဦးမျိုးပါပါစစ်တမ်းမှာကျောင်းထွက်ပြီးတော့ဒီမှာလဲအဆင်ပြေရာနဲ့ဒီမှာပဲလွတ်ဖြစ်သွားတယ်ကျောင်းတော့ဆက်ဆက်ချင်ပါလေဒါပေမဲ့ဟိုအမိဘကိုလည်းကူညီရရောက်တယ်လေတကယ်လို့များကျောင်းနေဝါကြီးတက်တက်ဖြစ်တယ်ဆိုလို့ချင်ပါလားကျောင်းနေဝါကြီးပြီးသွားတယ်ဆိုလို့ချင်ကျောင်းဆရာမကိုလုပ်ဖြစ်ပါပါဘာလို့လဲဆိုတော့တမျိုးနဲ့အတွက်လဲအထောက်အကူဖြစ်မယ်ပေါ့နော်ဒီကြောင့်လဲအကုန်လုံးလဲအဆင်ပြေမယ်အတွက်ဒီမှာဆူတောင်းမယ်ဆိုလို့ချင်မိဘကိုလုပ်ကျေးနိုင်ပြီးတော့ပေါ့နော်ကျောင်းဆရာမဖြစ်ချင်တာပဲချင်
ကြားခဲ့ကြတဲ့အတိုင်းပါပဲရှင်၁၄နှစ်အရွယ်လဖိတ်ဆိုင်စပွဲတို့ကလေးပူပူနဲ့၁၉နှစ်အရွယ်စားတောက်ဆိုင်ဝန်ထမ်းကလေးမခိုင်တို့ကမိသားစုစားဝတ်နေရေးအတွက်လိုအပ်လို့သာစာသင်ခန်းတွေကိုကြော်ခိုင်ပြီးလုပ်ငန်းခွင်ဝင်ခဲ့ကြရပါမယ်အကယ်၍သာဆုတစ်ခုတောင်းခွင့်ရပြီးအဲ့ဒီဆုပြည့်မယ်ဆိုရင်တော့သူတို့နှစ်ယောက်စလုံးကအကြောင်းပြန်တက်ချင်ပါတယ်တဲ့အခုချိန်မှာကဘာတဝမ်းကကလေးတွေရဲ့ဘဝပေါင်းများစွာကိုကူညီနိုင်နေပြီဖြစ်တဲ့မလလာကတော့သူကလေးဘဝမှာအလိုချင်ခဲ့ဆုံးဟာမော်ခဲတံလေးတစ်ချောင်းပါတဲ့ကျောင်းဆင်းချိန်တွေမှာမလလာနဲ့ဆဖီနာအတူကြည့်ကြတဲ့ TV ဇလန်းတွေတဲကနေမော်ခဲတံလေးတစ်ချောင်းပိုင်ဖို့မလလာစိတ်ဆွဲခဲ့တာဖြစ်ပါတယ်။အဲ့ဒီဇလန်းကသူ့လိုချင်သမျှကိုမော်ခဲတံနဲ့ဆွဲလိုက်ရင်တကယ်ပစ္စည်းအစ်စ်တွေဖြစ်သွားတဲ့ဆန်ဂျူးလို့ခေါ်တဲ့ကောင်လေးတယောက်အကြောင်းဖြစ်ပါတယ်။ဆန်ဂျူးကသူ့ဘိုက်ဆလာလို့ဟင်းခွက်ပုံဆွဲလိုက်တဲ့အခါတကယ်ဟင်းခွက်ဖြစ်သွားပါတယ်။သူဒုက္ခရောက်နေချိန်မှာတော့ဆန်ဂျူးကသူ့ကိုကူညီနိုင်မဲ့ရဲသားပုံဆွဲပါတယ်။မလလာကအဲ့လိုမှော့ခဲတယ်လေးတစ်ချောင်းရဖို့ဘလောက်တောင်စိတ်ဆွဲခဲ့တယ်လဲဆိုရင်တညမှာတော့ဖျားသခင်စီမာတော်ဆုတောင်းမိပါတယ်တဲ့
ဖျားသခင်တပည့်တော်ကိုစံကျူးလိုခဲတဲ့တစ်ချောင်းပေးပါတပည့်တော်ဘသူ့ကိုမှမပြောပါဘူးတပည့်တော်ရဲ့ဗီဒီယိုတဲကိုသာထည့်ပေးထားလိုက်ပါအဲ့ဒီခဲတဲ့ရရင်တပည့်တော်လူတွေကိုပျော်ရွှင်ရအောင်ကူညီမှာပါလို့ဂရီပေးပြီးကျမဆုတောင်းမိပါတယ်ဆုတောင်းမိတာနဲ့ကျမရဲ့ဗီဒီယိုအန်ဆွဲတဲကိုတွားကြည့်မိပါတယ်ဒါပေမဲ့ခဲတဲ့နေကိုမတွေ့ရပါဘူးအိမ်မှာမောင်လေးတွေမရှိတဲ့တနေ့တော့ကျမကိုအမေကအာလူးနဲ့ကြက်အုပ်ခွန်တွေကိုအမိုက်ပုံမှာသွားပစ်ခိုင်းပါတယ်အမိုက်ပုံနာကိုနီးလာတာနဲ့အနံဆိုးတွေကြောင့်နှာခေါင်းရှုံ့မိပြီးရင်ကောင်တွေကိုလက်နဲ့မောင်းထုတ်နေရပါတယ်တကယ်လို့များကျမမှာဆန်ကျူးရဲ့မော်ခဲတံရှိရင်တော့ကျမမြင်နေရတဲ့ကြွက်တွေအနံဆိုးတွေအစာအစာအပုတ်အသောပုံကြီးတွေကိုခဲပြက်နဲ့ဖြတ်မိမှာပါအမိုက်ပုံမှာအမိုက်ပစ်ပြီးတာနဲ့အမိုက်ပုံဘေးမှာအရေးတစ်ခုဖြတ်ခနဲမြင်လိုက်ရလို့ကျမလန့်ပြီးခုံမိပါတယ်
မလလာမြင်လိုက်တာကသူနဲ့ရွယ်တူလောက်ရှိမဲ့ကာမလေးတယောက်ပါ။ကာမလေးကတတူဘူးကွန်တွေကိုတအိတ်၊ပလင်းတွေကိုတအိတ်ကောက်ထည့်နေပါလေ။မလန်းမကန်းမှာတော့ကြိုးထိတ်မှတန်လိုက်ကိုချီတတူတွေကိုငားမြားတလူမြားပြီးလိုက်ကောက်နေတဲ့ကောင်လေးတွေကိုလည်းမြင်ရပါတယ်။ညနေပိုင်းအဖေပြန်လာတော့အဖေကိုအဲ့ဒီနေရာစီဆွဲခေါ်သွားခဲ့ပါတယ်။ဒီကလေးတွေဘာလို့ကြောင်းမတက်ပဲအဲ့ဒီနေရာကိုရောက်နေတာလဲလို့အဖေကိုမလလာကမေးမိပါတယ်တဲ့။သူတို့ဟာရှာဖွေလို့ရသမျှကိုရတဲ့ဈေးနဲ့ရောင်းပြီးသူတို့မိသားစုတွေကိုကူနေတာလို့အဖေကပြောပါတယ်။သူတို့သာဒီအလုံးမလုပ်ဘဲကြောင်တက်ကြမယ်ဆိုရင်သူတို့မိသားစုဝင်တွေစားစရာမရှိဖြစ်သွားမှာပေါ့တဲ့။တကယ်တော့အဲ့ဒီကလေးတွေလို့ဘိုးဘိုးတို့လို့မခိုင်တို့လို့ကလေးမျိုးတွေဟာမလလာတို့နိုင်ငံကျမတို့နိုင်ငံတွေထဲမှာမကနိုင်ငံတိုင်းလို့လို့မှရှိနေပါတယ်။မလလာကတော့ဖျားသခင်ဟာသူ့ကိုအမိုက်ပုံကကလေးတွေကိုမြင်စေခြင်းနဲ့အတွေ့အဲ့နေရာကိုလွှတ်လိုက်တယ်ဆိုတာနောက်ပိုင်းမှာသိလိုက်တယ်လို့ပြောပါတယ်
။တကယ်လို့ကျမသာကြောင်းသွားခွင့်မရခဲ့ရင်ကျမဘဝဘလို့ဖြစ်သွားနိုင်လဲဆိုတာဖခင်သခင်ကကျမကိုပြလိုက်တာပါ။အဲ့ဒီအချိန်မတိုင်ခင်ကအထိမော်ခဲတဲ့ဟာကဘာကြီးကိုပြောင်းလဲအောင်လှုပ်ပေးနိုင်တယ်လို့ကျမယုံကြည်ခဲ့တုံးပါပဲ။အဲ့ဒီနောက်ပိုင်းမှာတော့ကျမကိုယ်တိုင်တစ်ခုခုလှုပ်ရတော့မယ်လို့သဘောပေါက်လိုက်ပါတယ်။ဘာလှုပ်ရမယ်ဆိုတာကိုတော့မသိသေးပါဘူး။ဒါနဲ့ကဘာကြီးကိုပိုကောင်းအောင်လှုပ်ပေးနိုင်မို့အင်အားနဲ့တတိတွေပေးဖို့ဖခင်သခင်စီမှာကျမတောင်းဆိုမိပါတယ်။အဲ့ဒီအကြောင်းစာတစ်စောင်ရေးစာမှာလက်မှတ်ထိုးပြီးတော့တသားချောင်းတစ်ချောင်းနဲ့ပူပြီးလိမ့်လိုက်ပါတယ်။စာရွက်လက်ရဲ့ထိပ်မှာတောပန်းအဝါလေးတဝင်ထိုးလိုက်ပြီးစမ်းချောင်းလေးထဲမှာမျောလိုက်ပါတယ်။ဖခင်သခင်ကကျမစာကိုရမှာပါ
။မလလာယုံကြည်တဲ့ဖခင်သခင်ကဒီကဘာပေါ်မှာဒီလိုကလေးတွေအများကြီးရှိနေတယ်ဆိုတာမလလာသိအောင်လှုပ်ပေးလိုက်တာလည်းဖြစ်နိုင်ပါတယ်။အကြောင်းလဲဆိုတော့အခုချိန်မှာမလလာဟာကဘာတဝမ်းကအဲ့ဒီလိုကလေးတွေကိုကူညီနေနိုင်ပြီဖြစ်လို့ပါပဲကျမတို့မြန်မာနိုင်ငံထဲမှာလည်း အဲ့လိုကြောင်းမသွားနိုင်ရှာပဲရရအလုပ်လုပ်ရင်မိသားစုရဲ့စာဝတ်နေရေးကိုကူညီဖြည့်ရှင်းပေးနေတဲ့ကလေးတွေရှိတယ်ဆိုတာသိသူတွေသိရကတဆင့်သူတို့ကိုကူညီနေသူတွေအများကြီးရှိပါတယ်။အဲ့ဒီထဲကတယောက်ကတော့ကြောင်းမတက်နိုင်ရှာတဲ့ကလေးတွေကိုအခြေခံပညာနဲ့လုပ်ငန်းခွင်ဆိုင်ရာကျွမ်းကျင်မှုတွေသင်ပေးနေတဲ့မိုင်မီဆိုတဲ့ရွေးလျားပညာရေးစီမံကိန်းကိုဦးစီးတည်ထောင်သူဦးတမောင်အေးပါပဲ။ဦးတမောင်အေးဟာအမေရိကန်နိုင်ငံဆန်ဒီယာဂိုစတိတ်ယူနီဗာစီတီကကွန်ပျူတာသိပ္ပံဘာသာရပ်နဲ့မာစတာဝဲရခဲ့ပါတယ်။မိခင်တိုင်းပြည်ကထွက်ခွာလာပြီးတဲ့နောက်နှစ်ပေါင်း30လောက်မြန်မာပြည်ကိုပြန်ခွင့်မရခဲ့တဲ့ဦးတမောင်အေးဟာ2012ခုနှစ်မှာပထမဆုံးအကြိမ်အိမ်ပြန်ခွင့်ရခဲ့ပါတယ်။သူ့ကိုအဲ့ဒီလိုကလေးတွေကိုကူညီဖို့ဆေလွှတ်လိုက်တာကတော့သူ့ရဲ့လူသားစိတ်သက်ပါပဲလို့သူကပြောပါတယ
်။ဟိုကလေးသူငယ်တွေကနေရာတိုင်းမှာလို့ပြန်ချလှုပ်လှုပ်နေတဲ့လူတွေရှိတယ်။ဘာဖြစ်လို့ဒီကလေးတွေတော့ကြောက်မှမရှိဘူး။အဲ့တော့ကိုကလည်းမြန်မာလူမျိုးတယောက်ပတ်စားတဲ့ပြန်ကြည့်ပြီးနောက်တစ်ခါလည်းလူသားတယောက်အနေနဲ့ပြန်ကြည့်တဲ့ခါကျတော့တနိုင်ပေါ့နော်။ငါအနေနဲ့ဘာလို့သိနိုင်မလဲဆိုတာကိုစဉ်းစားနေတယ်။ဟုတ်ဒီကလေးတွေတွေသူတို့လုပ်နေတဲ့အလုပ်ခွင်ကြီးအိုက်ဆိုင်တွေကိုငါတို့အနေနဲ့စာတင်ကြောင်းတွေပြည်ရှင်တစ်ထောက်ကပစ္စည်းတွေဆရာဆရာမတွေနဲ့တွားပြီးတော့သူတို့နားတဲ့အချိန်ကြီးမှာစဉ်းစားပြီးနိုင်တော့နည်းနည်းများတော့လုပ်ဖြစ်နေတယ်။လက်ထူးကြမှုကြီးလား။ကျောင်းပြပါစဉ်းစားစာတွေတမန်တော်ကျောင်းပညာတွေကျွန်တော်လိုက်ပြီးတော့သင်ကြားပို့ဆောင်မှုလုပ်ဆောင်နေပါပဲ
။မလာလာကတော့ကလေးတယောက်မှုသူလှုပ်ချင်တာလေးတွေလှုပ်ဖြစ်အောင်ကူညီဖို့ဖျားသခင်စီစာရေးပြီးမြစ်ထဲမျောခဲ့တာဖြစ်ပါတယ်။ကျမတို့ကလည်းကျမတို့လှုပ်ချင်တာတွေလှုပ်နိုင်ဖို့တိမ်းမှတ်ထားတဲ့စာတွေကိုကျမတို့ရဲ့နှလုံးသားမှာရေးပြီးကျမတို့ရဲ့အတွေးတွေထဲမျောလိုက်နိုင်ပါတယ်။ကောင်းမြတ်သောစိတ်ထားများဟာလူသားတွေပျော်ရွှင်စေအောင်ကူညီဖို့ကျမတို့တွေရဲ့နှလုံးသားကမ်းခြေမှာစောင့်ဆိုင်းနေကြပါတယ်။အဲ့ဒီကောင်းမြတ်တဲ့စိတ်ထားတွေဟာကျမတို့ရဲ့ဖျားသခင်တွေပဲမဟုတ်ပါလားရှင်။